မြို့သူများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ ETV ချော်ကဒီ Behind the Silence ပေါ့နော် Violence Against Women and Their Resilience in Myanmar ဆိုပြီးတော့ Channel ကိုပူးတွဲပြုစုတယ်လို့သိရပါတယ်
Behind the silence ဆိုပြီးတော့နာမည်ပေးလိုက်တယ်ပေါ့နော်အဲ့ဒီတုန်းကအဓိကတော့ဒီ balance against women မျိုးသမီးပေါ့အတန်းဖတ်မှုပဲဒါပေမဲ့ဘလိုခေါင်းစဉ်မျိုးလေးပေးလိုက်လို့ရှိရင်ဒီသူတေသနာရလက်တွေကိုပို့ပြီးတော့ရုပ်လုံးကြွစီမလဲပေါ့နော်ဆိုတော့အဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်တော်တို့ဒီ research working group ဆိုတာလေးရှိပါတယ် research သူတေသနာဆိုတော့အဲ့ working group မှာရှိတဲ့ members တွေကိုလည်းဒီအကြံဉာဏ်တွေတောင်းခဲ့ပါတယ်ပေါ့နော်နောက်ဆုံးမှာကျတော့မိမလိုဘာသာပြန်ရရင်တော့တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာပေါ့နော်ဘလိုတွေဆိုင်ကိုယ်တိုင်ရှိတယ်လဲဘလိုတွေဟိုခံစားနေရတာတွေရှိတယ်လဲဆိုတာလေးကိုပေါ်အောင်လို့ဒီ behind the silence တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုပြီးတော့ခေါင်းစဉ်လေးကိုရေးပြတာပါရှင
်တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုတဲ့ခေါင်းစဉ်အတိုင်းပေါ့နော်သူတေသနာပြုစုရမှာဟိုသူတေသနာဘယ်လိုလုပ်တယ်လဲဒါပြတော့သူရှိချက်တည်းကဘာလို့ဖြစ်တယ်ဆိုတာနည်းနည်းရှင်းပြပေးပါရှင
်သူတေသနာကတော့လုပ်တဲ့အခါမှာပေါ့နော်ဒီအမျိုးသမီးအယောက်40ကိုအင်တာဗျူးခဲ့ပါတယ်အဲ့အမျိုးသမီး40ကပေါ့နော်အင်တာဗျူးတဲ့အခါမှာလဲသူတို့ကိုဟိုဆက်သွယ်တဲ့အခါမှာပေါ့နော်gender equality network dm ကျမကြီးရတဲ့လူညီညာကြီးကိုရဲ့ရဲ့အကိုအညီနဲ့ပေါ့နော်အဲ့အမျိုးသမီး40ကိုရှာဖွေခဲ့ပါတယ်အဲ့အမျိုးသမီး40ကလမ်းရန်ကုန်နဲ့မော်လမ်းရန်ရဖြစ်ပါတယ်ရှင်ဆိုတော့အဲ့အမျိုးသမီး40ကပေါ့နော်အကြမ်းဖက်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးကိုရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင်သူတို့ကတကယ်လိုလိုလားလားနဲ့သူတေသနာမှာပါဝင်ခြင်းသလားဆိုတော့သဘောတူညီချက်ကိုအရယူပြီးမှဟာသူတို့နဲ့အင်တာဗျူးခဲ့ပါတယ်ရှင
်ခုလိုမျိုးပေါ့နော်ရန်ကုန်နဲ့မော်လမ်းရန်ကအမျိုးသမီး40တို့ကိုတွေ့ဆုံမိပြန်တယ်ပေါ့နော်အထူးသဖြင့်ဒီတနည်းမဟုတ်တနည်းပေါ့နော်အကျန့်ဖက်ခံရတဲ့ဖြစ်ရကြုံတွေ့ကြရတဲ့ဒီအမျိုးသမီးတွေနဲ့တွေ့ဆုံမိပြန်တဲ့နေရာမှာထူးခြားတဲ့အချက်တွေဘာတွေတွေ့ရှိရပါလဲရှင
်ထူးခြားတဲ့ဟာတွေကတော့လေကျွန်တော်တို့ပေါ့နော်ဒီပြည်ကထင်ထားကြတာပေါ့နော်အကျန့်ဖက်မှုတွေအင်းလင်းအကျန့်ဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်ရက်တောက်တယ်မူးလို့ဖြစ်တယ်ဆင်းရဲလို့ဖြစ်တယ်ပေါ့နော်ရေပြည်ကသတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီသူတင်နောက်မှာကြတော့ဒီအကျန့်ဖက်မှုတွေကပေါ့နော်အလွန်တိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျွန်တော်တို့တွေ့နေကြရပါတယ်ဆိုတော့ဟိုဒီသူတေသနာမှာပါဝင်တဲ့အမျိုးသမီး40ဟာဆင်းရဲတဲ့သူတွေလည်းပါတယ်ချမ်းသာတဲ့သူတွေလည်းပါတယ်ပညာတတ်အပိုင်ဝိုင်းရလည်းပါတယ်ဒီ NGO အဖွဲ့အစည်းတွေမှာလုပ်နေတဲ့အမျိုးသမီးတွေလည်းပါတယ်အဲ့ဒီအမျိုးသမီးတွေကလည်းတူညီတဲ့အကျန့်ဖတ်မှုကိုခံစားရပါတယ်ဆိုပြီးတော့သူတို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်ရှင်အဲ့ဒါကတော့ထူးခြားတဲ့ဟာလေးတစ်ခုပေါ့နော
်သူပြောတဲ့အမျိုးသမီးတွေအကျန့်ဖက်ခံရတယ်ဆိုတဲ့ခါမှာအကျန့်ဖက်ခံရတဲ့ဒီလိုအကြောင်းရင်းတွေရှိကြတယ်နောက်ပြီးတော့ဒီအကြောင်းရင်းတွေနဲ့နောက်ဆက်တွဲခရက်ကဘယ်လိုဖြစ်တယ်ဆိုတာနည်းနည်းရှင်းပြပေးပါဦး
ကျွန်မခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့အမျိုးသမီးတွေရောပေါ့နော်စိတ်ပိုင်းဆိုင်ရာအရာဟိုအမျိုးသားတွေကိုအရင်ကမှီခိုနေတဲ့စိတ်တွေဟိုတွေ့ရပါတယ်ဆိုတော့စိတ်ပိုင်းဆိုင်ရာအရာမှီခိုမှုတွေရှိတယ်ပြီးလို့ရှိရင်ငွေကြေးပိုင်းဆိုင်ရာအရာမှီခိုနေရတာတွေရှိတယ်ဆိုတော့အဲ့ဒီနှစ်ခုလုံးကအကျန့်ဖတ်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ
်အဲ့ဒီလိုတွေ့ဆုံမိ мян ပြီးတဲ့ခါကြပေါ့နော်ဒီသူတို့ရဲ့ဒီအကျန့်ဖတ်မှုကြေတနာတွေကိုဘယ်လိုရင်ဆိုင်ကြတယ်လဲဘယ်လိုဖြေရှင်းကြတယ်လဲဘလို့ရှိဘဝကိုသူတို့ရှောက်ထမ်းကြနေရှင
်။များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်ဟိုသူတို့အကျန့်ဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူး။နည်းနည်းလေးဆိုလို့ရှိရင်တော့သူတို့မပြောဘူးသူတို့တိတ်ခံထားလိုက်တယ်။ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ရဲ့တငယ်ချင်းကိုပြောဖြစ်မယ်။သူတို့အကူအညီတောင်းခံတဲ့သူတို့မှာအကူရတဲ့သူတရားရောက်ရှိတယ်။အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်။ဒီအကျန့်ဖက်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ကဗုဒ္ဓဘာသာတွေညားတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကဝေကြည်ပါလာလို့ပေါ့နော်။ဟိုဘယ်တက်နိုင်မလဲပေါ့နော်။ဒီဘဝမှာတော့ဖြစ်ပြီးသွားပြီ။ဝေကြည်ဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်။တချို့တွေကလည်းတရားနာတာတို့အဲ့လိုမျိုးပေါ့နော်။သူတို့ကိုသူတို့စိတ်ဖြေတာပေါ့နော်။အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ချင်းဆိုင်ဖြေရှင်းကြတယ်ပေါ့နော်။ဆိုတော့နောက်ပိုင်းတော်တော်လေးဆိုးရတဲ့ဟာလူတွေဆိုလို့ရှိရင်တော့ဥပဒေအရာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုလှမ်းပြီးဆက်သွယ်ကြရတယ်ရှိတယ်။အဲ့ဒီနောက်ပိုင်းကတစင်သူတို့ဒီတရားရုံးတက်ပြီးတော့ကွာရှင်းရမယ်ဆိုလို့ရှိရင်လည်းသူတို့ဆက်လုပ်ကြရတယ်ရှိတယ်။ဒါပေမဲ့အဲ့လိုမျိုးအမျိုးသမီးတွေကတော့နည်းတယ်။များသောအားဖြင့်ကဒီသူတို့နဲ့တတ်တရာပတ်သက်ကြောင်းအကူရတဲ့အမျိုးသမီးကြီးတွေကိုသူတို့တိုက်မိကြရတယ်ရှိတယ်အဲ့လိုမျိုးပါ
။တစ်ဖက်မှာလည်းအများအားဖြင့်တွေ့ရတာကသူတို့အိမ်ဆောင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့သားသမီးတွေရှေ့ရူလေညံ့ညာတာတွေလေရှိတာလေတွေ့ရတယ်လေ။အဲ့လိုမျိုးအခြေအနေတွေကြတော့
အဲ့ဒီသူတေသနာမှာပေါ့နော်တစ်ဆုံဆွေးဆွေးဆွေးနွေးခဲ့တဲ့မျိုးသမီးတွေတော်တော်များများမှလည်းသားသမီးတွေရှိကြပါတယ်ဆိုတော့ဟုတ်တယ်သူတို့ကသူတို့ပြောတဲ့ဟိုအထက်အလက်တွေထဲမှာလည်းဒီမိသားစုမပြုတ်ခွဲတဲ့ဟိုအဲ့ဒီမိသားစုမပြုတ်ခွဲကြတာဘာကြောင့်လဲဆိုလို့ရှိရင်ကလေးတွေကြောင့်ကလေးတွေကအဖေမရှိလို့ရှိရင်ဟိုမျက်နှာငယ်မဲမတင့်တယ်ဘူးအဲ့လိုမျိုးပေါ့နော်မိသားစုမပြုတ်ခွဲခြင်းဘူးအဓိကတော့ပြောရမယ်ဆိုလို့ရှိရင်စံပြမြန်မာမိသားစု မှဆိုလို့ရှိရင်ပေါ့နော်အဖေမရှိလို့ရှိရင်ဟိုမတင့်တယ်အဲဒီလို့ရှိရင်သကပုံတွေရှိတယ်လေအင်ထောင်မှုဖရာတီစီးမင်းနေစုတ်ထိုးနောက်ခါပြင်ရခတ်တဲ့အမျိုးပေါ့နော်ပြင်လို့မရတော့ဘူးဒီတိုင်းမဲ့စိတ်ခံလိုက်ရတော့မယ်အဲ့ဒါတွေကိုထောက်ရှုပြီးတော့တို့ကစိတ်ကြီးသီးခံတာမျိုးတွေလည်းတွေ့ရတယ်အဲ့ဒါကတော့တော်တော်များပါတယ
်အင်ဒီရီအကျန်းဖက်မှုတွေဖြစ်ရခြင်းအခြေခံအကြောင်းရင်းတွေကပါရီပါလိရှင
်ပြောရမယ်ဆိုလို့ရှင်ဘယ်ကနေလာမလဲဆိုလို့ရှင်အမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့ state ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့တခြားဒီငွေကြီးအရာဟိုသူတို့ကပို့ပြီးတော့ဝင်ငွေစားတဲ့သူဆိုတော့ power ပို့ရှိတယ်အဲ့လိုဆိုပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ဒီပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအင်ဂျင်ရဲ့အကျန်းဖက်မှုတွေကပေါ်ပေါ်လာတာပေါ့နော်တကယ်သုံးသက်နိုင်တဲ့စိတ်ကိုမတိကျတူပြုတ်ပြီးတော့ငါပိုင်တယ်ငါလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဘယ်သူမှလည်းငါ့ကို challenge လုပ်မှလည်းမဟုတ်ဘူးပေါ့နော်ဘယ်သူမှလည်းငါ့ကိုမေးခွန်းထုတ်မှမဟုတ်ဘူးဒီကလူတွေကလည်းဟုတ်တယ်သူမိမသူပိုင်တယ်သူတို့အိမ်ကင်းရင်ပဲငါတို့ကဝင်ရှုပ်လို့မရဘူးဆိုတဲ့ဒီပေါ့နော်အမျိုးသားကိုပေးထားတဲ့အခွင့်အရေးတွေကအများများနေတယ်အမျိုးသမီးကလည်းအဲ့ဒီအပေါ်မှာဇောရကတက်ပိုင်ခွင့်ကသူ့ရဲ့ပညာရဲ့နောက်ခံနဲ့ပဲဆိုင်သွားတယ်ပေါ့နော်ဘယ်လောက်ထိခံမလဲပေါ့ခံတာမခံတာကလည်းဒီပညာကြီးနဲ့လည်းဆိုင်သွားမယ်ပေါ့နော်ပြီးတော့သူ့ရဲ့ဒီငွေကြေးရှာဖွေနိုင်မှုအလုပ်အကိုင်းအပေါ်မှာလည်းအများကြီးတက်ရောက်သွားမှာ
ဆိုးဆိုးကဒီဆောင်းပါးရေးတဲ့ပုံမှာပေါ့နော်တိတ်ဆိတ်ချင်းရဲ့နောက်ကွယ်မှာအဲ့ဒီခေါင်းစဉ်မှာကျွန်မတွေ့ရတာက the resilience in Myanmar ပေါ့နော်မြန်မာနိုင်ငံမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေအနေနဲ့ဘယ်လိုသူတို့ကိုသူတို့ပြန်ပြီးတော့ဘဝကိုထူထောင်လဲဆိုလို့အဲ့ဒါလေးခေါင်းစဉ်မှာပါတာတွေ့ရရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးလည်းရှင်းပြပေးပါတယ်
ဟုတ်အဲ့သူတွေကမှပါဝင်တဲ့အမျိုးသမီးတွေကအကျန်းဖက်မှုတွေကိုခံရတယ်အဲ့အကျန်းဖက်မှုခံရတဲ့အခါမှာလဲသူတို့မေးကြည့်တဲ့အခါမှာပေါ့နော်သူတို့ဒီဟာကိုဘလို့ရင်ဆိုင်ရဖြည့်ရှင်းကြော်သွားတယ်လဲပေါ့နော်ဆိုတော့တွေ့ရှိရတာကဟိုအမျိုးသမီးတွေကတော်တော်လေးကိုတိခတ်နိုင်စွမ်းမြင်ပါတယ်လို့ပြောရမှာပေါ့နော်သူတို့ရင်ဆိုင်ကြော်သွားတဲ့အခါမှာဒီတရားဓမ္မပေါ့သူတို့ကဒီတရားနားထောင်တာတို့ဘာတို့အဲ့လိုမျိုးဒီဟာကိုတယောက်တည်းပဲစိတ်ပြီးတော့ရင်ဆိုင်ဖြည့်ရှင်းတယ်ဟိုဘာဖြစ်ဆိုတော့ဒီဟာကိုပြောဖို့အတွက်ကလည်းအတွင်းမီးအပြင်မထုတ်နဲ့အဲအဲ့လိုမျိုးပေါ့နော်ဆိုတော့သူကအရင်စိတ်ခံရတယ်ဒါပေမဲ့သူတို့ဒါကိုရင်းဆိုင်ကြော်လွှားနေတယ်ပေါ့နော်အဲ့တော့ကိုလည်းအတိအမှတ်ပြုရမယ်လို့ထင်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီ resilience ဆိုတဲ့ခံနိုင်ရည်စွမ်းဆိုတဲ့အစာလုံးကိုပေါ့နော်သုံးထားတာပါအ
ဲ့ဒီဝီကျော်ကဒီပြည်မြအကျန့်ဖက်ခံရမှုအထူးသဖြင့်အင်ဒီအကျန့်ဖက်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးလေ့လာထားတဲ့ဦးဆိုတော့ကျမတို့ဒီမြန်မာအမျိုးသမီးတွေပေါ့နော်သူတို့ကိုသူတို့ဘလို့အကောင်းဆုံးအကာအကွယ်ယူနိုင်လဲရှင
်အရေးကြီးဆုံးအခြေခံအချက်ကတော့မိမိကိုယ်ကိုမိမိလေးစားဖို့ပဲမိမိကိုယ်ကိုမိမိလေးစားဖို့ဆိုတာဒါကိုလဲဆိုတော့ဒီအမျိုးသားတယောက်ကိုပေါ့နော်ကိုယ့်ကိုဘလောက်ထိလေးစားမှုမပေးတာကိုသိခံမလဲပေါ့နော်ဘာဖြစ်ဆိုအမျိုးသမီးတွေကငငယ်လေးကလေးကဘလို့လေးချင်းပေးခံရတယ်လဲဆိုချက်အဖေကပြောမယ်အမေကပြောမယ်ဘာပဲဖြစ်ဖြစ်သိခံအဲ့သိခံတာကိုယ့်ဘဝကိုဘလောက်ထိဒီအဆိုးကျိုးတရားမှုရှိမလဲပေါ့နော်အဲ့ဒါကိုတိတိကျကျဝေဖန်ပိုင်းခြားနိုင်စွမ်းရှိရမယ်ဒီလူကဒီလူကိုယ့်ကိုဆိုးကျိုးပေးတယ်ဆိုလို့ရှိရင်အဲ့ဒါကိုအိမ်ထောင်ကိုမပြိုကွဲအောင်ထိမ့်သိမ့်ဖို့ဆိုတော့ကောင်းတဲ့ရည်ရွယ်ချက်ပေါ့နော်အဲ့ကောင်းတဲ့ရည်ရွယ်ချက်ကိုဘယ်လောက်ထိထိန်းထားမလဲပေါ့ဘယ်လောက်ထိဘောင်ကျော်လာလို့ရှိရင်တော့ငါကတော့ဒီအိမ်ထောင်ရေးကိုဆက်ပြီးတော့ထိန်းထားလို့မသင့်တော့ဘူးလေပေါ့နော်အဲ့လိုမျိုးလူရဲ့ဝေဖန်ပိုင်းခြားနိုင်ပါတယ်ဒါမှမဟုတ်တတိမရှိတာပေါ့အဲ့တတိကိုလည်းလူမှုတဝန်ကျင်ကမပေးထားဘူးဆိုတော့လူမှုတဝန်ကျင်ထဲမှာမရှာဖွေဘဲနဲ့ကိုယ့်ရဲ့အတွင်းကပဲရှာဖွေပြီးတော့ပေါ့နော်ကိုယ့်ရဲ့ရည်တည်မှုကိုပြရမယ်လို့ထင်တယ်အခုဆိုတော့လူတစ်ယောက်ကလုံလို့ရသည်ဆက်ပြီးလုပ်နေမှာပဲဆိုတော့ကိုကဒါကိုတီးမခံနိုင်ဘူးမတရားတာကိုရင်ဆိုင်ရဲတဲ့တတိမွေးဖို့လိုတယ်လို့ထင်တယ်ကိုယ့်ကိုယ်ကိုလေးစားဖို့ပေါ့နော်အဲ့ဒါကတော့အရေးကြီးဆုံးပဲလို့ထင်ပါတယ်ရှင်ကိုယ့်ကိုယ်ကိုလေးစားမှကိုကအဲ့လိုမျိုးကိုလောက်တာမခံမှပေါ့နော်တခြားလူကလည်းကိုယ့်ကိုမလုံရဲဘူးပေါ့အဲ့ဒါလေးပါပဲCause it only serves to make me more determined to achieve my